မေဂါအစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့အတွက်မြို့သားညီညွတ်ရေးအစိုးရစစ်မြင့်ကိုယ်စားလှယ်အဖွဲ့ဟာဝါရှင်တန်ဒီစီကိုတနင်္ဂနွေနေ့ကရောက်ရှိလာခဲ့ကြပါတယ်။ကိုယ်စားလှယ်အဖွဲ့ကိုလူခွေရေးဝန်ကြီးဦးအောင်မျိုးမင်းကဦးဆောင်ပြီးအဖွဲ့ဝင်အဖြစ်ဒုတိယနိုင်ငံခြားရေးဝန်ကြီးဦးမိုးစောဦးကလိုက်ပါလာပါတယ်။မြို့သားညီညွတ်ရေးအတိုင်းအမြံကောင်စီကချမှတ်ထားတဲ့ Federal Democracy ပရိဂျင်လူသားချင်းစာနာထောက်ထားရေးအပါအဝင် NUG အစိုးရဆောင်ရွက်နေတဲ့အစီအစဉ်တွေနဲ့အမေရိကန်ကထိန်းချုပ်ထားတဲ့မြန်မာနိုင်ငံရဲ့ငွေကြေးကိစ္စကိုလည်းဆွေးနွေးမှာဖြစ်တယ်လို့ထုတ်ပြန်ချက်ကပြောပါတယ်။ဒီထက်မှာတရားမဝင်စစ်ကောင်စီကြောင့်ဖြစ်ပေါ်လာတဲ့လူခွင်ရေးနဲ့လူသားချင်းစာနာထောက်ထားရေးဆိုင်ရာအကြမ်းတဲ့ကိစ္စတွေကိုတင်ပြတဲ့အခါဒုက္ခသည်တွေနဲ့ IDP ခေါ်ပြည်တွင်းနေရာစွန့်ခွာထွက်ပြေးကြသူတွေရဲ့လူအချက်တွေနဲ့ပါဝင်မှာဖြစ်ပါတယ်။လူခွင်ရေးချိုးဖောက်မှုတွေအတွက်နိုင်ငံတကာဒေသဆိုင်ရာနဲ့ပြည်တွင်းမှာအမျိုးသားလုံးဆိုင်ရာတရားမျှတမှုရန်တရားတရားပေါ်ဆောင်ဖို့အတွက်လည်း NUG အစိုးရကကတိကဝတ်ပြုထားပြီးသားဖြစ်တာကို NUG ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီသတင်းအပြည့်အစုံကိုအစီအစဉ်နောက်ပိုင်းမှာကြားကြရမှာပါ။